ထိုင်းနိုင်ငံဟာစံချိန်တင်လောက်တဲ့မိုးကောင်ရေရှားပြဿနာကိုရင်ဆိုင်နေရတာကြောင့်လေသမားတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေဟာရေချွေတာသုံးဆွဲရေးနည်းလမ်းတွေကိုရှာဖွေနေကြပါတယ်။ထိုင်းနိုင်ငံသားတချို့ဘုံမှန်ကနေရေထုတ်ယူချိန်မှာရေငန်တွေထွက်လာတာကြောင့်ရေမြင့်တဲ့ပြင်နေနေတဲ့ထိုင်းနိုင်ငံမြေချောင်းတွေနဲ့ရေလောင်ကန်တွေထဲကိုပင်လယ်ဆားငံရေတွေစိတ်ဝင်နေတာကိုသတိပြုမိတဲ့အတွက်မိုးကောင်ရေရှားမှုကြောင့်အရှေ့တောင်အာရှနိုင်ငံတစ်ခုအနေနဲ့နှစ်ပေါင်း40အတွင်းအဆိုးရွားဆုံးအခြေအနေကိုရင်ဆိုင်နေရတာဖြစ်ပါတယ်။မေလကနေအော်တိုဘာလအထိကြာတတ်တဲ့မုတ်တုံမိုးရာသီဟာ2019ခုနှစ်တုန်းကထိုင်းနိုင်ငံကိုနှစ်ပတ်နောက်ကျပြီးမှဝင်ခဲ့ပြီးရာသီကာလမကုန်ဆုံးခင်3ပတ်စောပြီးအဆုံးသတ်သွားခဲ့တာကြောင့်ထိုင်းနိုင်ငံဟာခါတိုင်းလိုမိုးရေအလုံးအလောက်မရခဲ့ဘူးလို့မဲခေါင်မြစ်ကော်မရှင်ကပြောပါတယ်မိုးခေါင်နာကြောင့်လေယာဉ်ခန်းချောက်တာရေအားလျှင်စစ်ဆေးရုံတွေရေနှဲပြီးလျှက်စစ်မီးထုတ်ဖို့ခက်ခဲလာမှာစတဲ့ချင်းချောက်မှုတွေရှိနေခြင်းပါပဲကိုရိုနာဗိုင်းရပ်စ်အနေအထားထိုင်းနိုင်ငံစီးပွားရေးထိခိုက်ကြဆင်းမှုကလည်းဖြစ်နေပါတယ်။ရေရှားပါမှုပြဿနာဖြေရှင်းနိုင်ရေးအတွက်ထိုင်းအစိုးရကရေစီမံခန့်ခွဲရေးစင်တာတစ်ခုတည်ထောင်လိုက်ပြီးအဲ့ဒီအတွက်အမေရိကန်ဒေါ်လာတန်190သုံးဆွဲဖို့ပြင်ဆင်ထားပါတယ်။မိုးကောင်ရေရှားတဲ့ပြဿနာကိုဖြေရှင်းဖို့2016ခုနှစ်တည်းမှာဒေါ်လာ1ဘီလီယံကျော်ကုန်ကျခဲ့တာကြောင့်ထိုင်းအစိုးရဟာအခုလိုရေအတွက်ရင်းနှီးမြှုပ်နှံနေတာပါ။တိဘက်ကုန်းမြင့်မြင့်ကနေစတင်စီးဆင်းလာတဲ့မဲခေါင်မြစ်ဟာမြစ်ညာအပိုင်းကိုပိတ်ပြီးတရုတ်နိုင်ငံကရေကာတာကြီးတွေတည်ဆောက်တာကြောင့်ထိုင်းနိုင်ငံတဲရောက်ချိန်မှာမဲခေါင်မြစ်ကြီးကအတော်လေးနှိမ့်ချနေတဲ့အခြေအနေမှာရှိတာကိုထိုင်းနိုင်ငံကတရုတ်အစိုးရနဲ့ဆွေးနွေးသွားဖို့ရှိတယ်လို့ဆိုပါတယ်